မကြသေးခင်ကပဲလူငယ်ချမ်းသာခွင့်နဲ့လူမြောက်လာတဲ့နိုင်ငံရေးအကျဉ်းသားဟောင်းကိုတက်နယ်ခေါ်ကိုငိမ့်လူဟာမနစ်ဂျန်နရီလ22ရက်နေ့ကကွယ်လွန်သွားပါတယ်။သူဟာစစ်ကြောရေးကာလတွင်အကျဉ်းထောင်အတွင်းမှာနှိပ်စက်ညှဉ်းပန်းမှုဒဏ်တွေကြောင့်မကျန်းမာမာဖြစ်ပြီးတော့အခုလိုကွယ်လွန်ခဲ့တာလို့သူရဲ့မိသားစုဝင်တွေကပြောပါတယ်။ဒီအကြောင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့ထိုင်းချေဆိုင်သ ချခံနိုင်ရတဲ့ကိုတက်နွယ်ဟာမြမအစိုးရရဲ့လူငင်းချမ်းသာခွင့်နဲ့ဇန်နဝါရီလ23ရက်နေ့မှာအင်းစိန်အချင်းထောင်ကနေပြန်လည်လွတ်မြောက်လာခဲ့ပါတယ်။သူပြန်လည်လွတ်မြောက်လာချိန်မှာစိတ်ဝေဒနာနဲ့အသေးရောဂါတွေခံစားပြီးမှပြန်လွတ်လာတာဖြစ်ကြောင်းအမဖြစ်သူကပြောပြပါတယ်
။သူထောင်ထဲကနေပြီးတော့လွတ်ပြီးတော့ထွက်လာတဲ့အချိန်မှာလုံးဝနမ်းမလျှောက်နိုင်စကားမပြောနိုင်ပါဘူး။အထောင်ထဲကနေသူ့ကိုထောင်ဘူးဝါထိစိုက်ကားနဲ့ပို့ရတယ်။လူတွေသူ့ကိုအပြင်ရအောင်ဆွဲထုတ်ယူပါလား။အဲ့ဒီမှာလည်းသူကရောဂါဝေဒနာကိုအသေးအတန်ခံစားပြီးတော့အမကိုတော့မသိသတိဖြစ်မျိုးနဲ့သူ့အစ်ကိုတလား။သူကန်ချက်ပြီးပြီးချင်းမှာကျမတို့ဘာလမ်းမှာရှိတဲ့ဟိုဒေါက်ဆန်စုတီကိုပေးနေတယ်ဒေါက်တာတင်မျိုးဝင်းရဲ့ဘာလမ်းစိတ်ရုံကိုသူ့ကိုတင်ပါတယ်။အသေးလုံးဝပျက်စီးနေတယ်လို့ပြောပါတယ်။ဒါကလည်းစိတ်ကြောရေးတော့သူတို့ဒီဝါရီဒီနေရိုးတွေကိုသူတို့ဖက်လက်ကန်ထားတာလေအဲ့လိုမျိုးအမျိုးမျိုးလေးဆက်မှုတွေကလည်းစကြောရေးမှတွေကသူခံစားလာရတဲ့ဒုက္ခတွေကထောင်ထဲမှာကြတော့လည်းသူစက်ခံစားရတာ
ကိုတက်နယ်ဟာ2002ခုနှစ်လောက်တုန်းကထိုင်းမြန်မာနယ်စပ်က NLD လွတ်မြောက်နယ်မြေရဲ့အဖွဲ့ဝင်တစ်ဦးဖြစ်ပြီးပြည်ရင်းကဖခင်ဖြစ်သူကွယ်လွန်သွားတဲ့အတွက်ပြည်ရင်းကိုပြန်လာချိန်မှာအဖမ်းဆီးခံခဲ့ရတာပါသူကိုဖမ်းဆီးစဉ်ကလက်နက်နဲ့ဆရွက်ဆရွက်နဲ့ဘာမှရှာဖွေတွေ့ရှိခြင်းမရှိပေမဲ့လက်နက်တွေဖွက်ထားတယ်ဆိုပြီးစစ်ကြောရေးမှာနှိပ်စက်ညှဉ်းပန်းမှုတွေခံခဲ့ရကြောင်းအမဖြစ်သူကပြောပြပါဗျ
။သူထောင်ထဲကိုစဝင်ကလေးကထောင်ဝိုင်း26ဘုခင်ညတက်ကနေပြီးတော့သူ့ကိုစစ်ကြောရေးလုပ်ပါတယ်။အဲ့ဒီမှာလည်းသူ့ရဲ့အပေါ်သွားတွေအောက်သွားတွေအကုန်လုံးတက်ချိုးခံရတာတွေအာယုံကြောတွေအားလုံးအဲ့ဒီမှာတော်တော်လေးထိခိုက်ခဲ့တာ။နောက်ဆုံးမှာဒီမစင်ကန်ထဲမှာတော့ခေါင်းနဲ့ပြီးတော့သူ့ကိုစစ်ဆေးခဲ့တာ။ထောင်ထဲမှာသူတော်တော်လေးခံစားခဲ့ရပါ။အဲသူ့အာယုံကြောတွေချုပ်ရင်းပြီးတော့ဖြစ်တဲ့တကြောင်မလို့စိတ်ရောဂါကူးစိတ်ရောငိုတော့မှနှစ်ခါလောက်သူ့ကိုချုပ်ရပါ။ခဏခဏလေးတတိလစ်ပြီးတော့နေတဲ့တကြောင်မလို့ရန်ကုန်ပြည်သူစိတ်ရောကြီးကိုလည်းထုတ်ပြီးတော့စိတ်ကူတာပေးပါ။အခုနောက်ဆုံးသူ့လက်နဲ့လာအပိုင်းမှာတော့သူ့ရဲ့အသေးရောဂါကြောင့်အသေးတွေရောင်ပြီးတော့စိုက်ကြီးကတအားပူပြီးတော့မာတင်ပြီးတော့မခံရနိုင်ဖြစ်လက်တကြောင်မလို့ထောင်ထဲကနေပြီးတော့အင်းစင်ကြီးလူစေးရုံကြီးကိုပို့။ဒါမဲ့လည်းအင်းစင်ကြီးလူစေးရုံကြီးမှာဟိုစေကုတာတာကပိတ်ပြီးတော့မပြည့်မစုံတဲ့တကြောင်မလို့လုံးဝမတက်တာမတက်တာတဲ့အထဲမှာမှသူ့ကိုအထဲကိုနောက်တစ်ခေါက်ပြန်ပြီးတော့ရောဂါမဟိုမတက်တာပဲနဲ့အထဲကိုပြန်ပြီးတော့တွေးခံရပါလေ။အတွေးခံရပြီးတဲ့နောက်မှာနောက်တရက်လောက်ကြာတဲ့အခါမှာသူထောင်ထဲမှာတတိလင်းနေရောသွားပါလေ။
အမဖြစ်သူကလည်းမောင်ဖြစ်သူကိုလက်ခံမှုတွေနဲ့ထောင်တန်းချမှတ်ခံခဲ့ရပြီးကျင်းထောင်ထဲမှာ၄နှစ်ကျော်နေထိုင်ခဲ့ရပါတယ်။တကယ်တော့ကိုတက်နွယ်ဟာစိတ်သက်ခိုင်မာသူတစ်ဦးဖြစ်ပြီးထောင်ကြချိန်မှာဘာရောဂါမှမရှိခဲ့ဘူးလို့လည်းအမဖြစ်သူကဆိုပါတယ်
။ငါ့ကိုထောင်ထဲမှာထဲထားရုံနာမကဘူး။ငါ့ကိုလုံးစီခတ်ထဲထဲထားရင်းငါနိုင်နေရသမားနိုင်နေရတဲ့ငါသတိတော့လုံးနေမှာပဲဆိုတဲ့စကားကြောင့်သူဟာစိတ်သက်အင်မတန်ပြင်းထန်ဆိုအဲ့ဒီကဆက်ဖြစ်နေတဲ့ဘာရောဂါမှမရှိတဲ့သူတယောက်ပါ။ဒါနဲ့အဲ့ထောင်ထဲမှာအော်ဆေးထိုးကြလားဆမမောင်ကသူတောက်နေအတန်ဘူးတွေပဲဆေးတွေထည့်ကြလားအဲ့ဒီအခြေအနေမှာကျမတို့ကထောင်ထဲမှာလုပ်တဲ့ကိစ္စတွေကိုမသိရအတွက်ကြောင့်မလို့သူဘလို့ဖြစ်သွားတယ်ဆိုတာကျမမသိကျမမောင်လေးလို့ပေါ့လေမတရားပုံမှန်တက်သူကြိုးရင်းမှာထောင်ထဲမှာအမျိုးမျိုးလက်ဆက်အမျိုးတော်မှပေးဆုံးတဲ့လူမျိုးဖြစ်ပြီးတော့ဖြစ်ပေါ်အောင်လို့ကျမရက်ကနေအောက်ဖို့ရှိတယ်
ကိုတက်နွယ်ထိမ့်သိမ့်ခံရစဉ်10နှစ်လောက်အတွင်းမှာ9နှစ်လောက်ကထောင်စေးရုံကိုဇက်တိုက်တက်နေရပြီးထောင်တွင်းမှာစေဝါကုသမှုတွေတေချာစွာမရခဲ့ဘူးလို့လဲဆိုပါရယ်ကိုတက်နွယ်ကိုအပြင်စေးရုံမှာတေချာကုသခွင့်မရခဲ့တာကြောင့်ရမရဲ့အခြေအနေဟာပုံမဆိုးဝါးလာပြီးထောင်ကထွက်တာနဲ့ဆယ်ရက်အကြာမှာပဲတေဆုံးရခြင်းဖြစ်တယ်လို့လဲမိသားစုကဆိုပါရယ်သူ့ရဲ့ဇာပနကိုလာမယ့်24ရက်နေ့မှာရေဝဲတုတ်တံမှာတကြုံမယ်လို့လဲပြောသွားပါရယ်ရှင်